တရုတ်နိုင်ငံရဲ့မွေးမြူရေးကဏ္ဍဟာနိုင်ငံတွင်းမှာဖြစ်ပွားတဲ့ H7N9 နှစ်တုပ်ကွေးရောဂါကြောင့်ဒေါ်လာငွေသန်းပေါင်း 6,500 လောက်ဆုံးပါခဲ့ရတယ်လို့သိပ္ပံပညာရှင်တွေနဲ့စီးပွားရေးပညာရှင်တွေကပြောပါတယ်။ဒါဟာစားသုံးသူတွေကကြက်သားကိုရှောင်ရှားလာတာကြောင့်လို့ဆိုပါတယ်။နှစ်တုပ်ကွေးရောဂါ March လထဲမှာစတင်ဖြစ်ပွားခဲ့ပြီးခုထိလူပေါင်း130လောက်ကိုကူးစက်ခဲ့တာပါ။ဒီထက်က36ယောက်သေဆုံးခဲ့ရတယ်လို့တရုတ်အာဏာပိုင်တွေကကြေညာပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာငှက်တုပ်ကွေးရောဂါအများဆုံးကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံအရှေ့ပိုင်းဒေသခရိုင်တွေနဲ့ရှန်ဟိုင်းအပအဝင်မြို့ကြီးအတော်များများအတွက်ရောဂါပိုးမပြန့်နှံ့စေဖို့အတွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုတရုတ်အာဏာပိုင်တွေကရုပ်သိမ်းပေးခဲ့ပါတယ် H7N9 ငှက်တုပ်ကွေးဗိုင်းရပ်စ်ရောဂါကိုထိန်းချုပ်ဖို့အတွက်တရုတ်အစိုးရရဲ့လှုပ်ဆောင်ချက်တွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအကြီးအကဲမာဂရက်ချန်ကချီးကျူးလိုက်ပါတယ်လွန်ခဲ့တဲ့10နှစ်တုန်းကSARS ရောဂါအကြီးအကဲအကျယ်ဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းတရုတ်အစိုးရကလူမှုကျန်းမာရေးဆိုင်ရာမြင့်တင်မှုတွေမှာရင်းနှီးမြှုပ်နှံခဲ့တာမို့ဒီလှုပ်ဆောင်မှုရဲ့ရလဒ်ကိုအခုခံစားလာရတာလို့ဆိုပါတယ် SARS ရောဂါဖြစ်ပွားခဲ့တဲ့2003ခုလောက်တုန်းကလူပေါင်း800လောက်သေဆုံးခဲ့ရတာမို့တရုတ်အစိုးရကချက်ချင်းအရေးမယူနိုင်တဲ့အတွက်ဝေဖန်ပြစ်တင်ခဲ့ကြပါတယ်အခုချိန်မှာဒီငှက်တုပ်ကွေးရောဂါကိုထိန်းချုပ်ထားနိုင်ပေမဲ့လုံးဝပပျောက်သွားဖို့တော့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂကျန်းမာရေးတာဝန်ခံတွေကပြောပါတယ်